ရှမ်းပြည်နယ်ပါဝင်စကိုင်းတိုင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းကဒေသတချို့မှာစစ်ကောင်စီဘက်က73စီခွဲတန်းချမပေးတော့ဘူးဆိုတဲ့သတင်းတွေထွက်ပေါ်လာပြီးစိုးရင်စိတ်တွေနဲ့ဝယ်ယူစုဆောင်သူတွေများလာလို့73စီဈေးတွေလည်းတက်လာတယ်လို့ဒေသခံတွေကပြောပါတယ်73စီကြီးကြပ်ရေးကော်မတီကတော့မြို့နယ်အလိုက်ခွဲတန်းပေးတဲ့စနစ်ဆိုတာမရှိပဲ73စီအသင်းတွေကပဲစီဆိုင်တွေအလိုက်လိုအပ်တဲ့ခွဲတန်းအတိုင်းပေးနေတယ်လို့တုံ့ပြန်ထားပါတယ်ရန်ကုန်ကပေးပို့လာတာကိုအခြေခံပြီးမဆုမွန်ပြပြပေးပါအောင်ခင်ဗျာ
ချင်းပြည်နယ်ပါဝင်စကိုင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းကမြို့နယ်တချို့ကို73စီခွဲတန်းမပေးတော့ဘူးဆိုတဲ့သတင်းတွေဒီရက်ပိုင်းနဲ့ထွက်ပေါ်လာခဲ့တဲ့နောက်ဒေသရင်းမှာ73စီအလူအရက်ဝယ်ယူစုဆောင်းတာနဲ့ဈေးနှုန်းတွေလည်းမြင့်တက်လာတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်ချင်းပြည်နယ်မှာရှိတဲ့မြို့နယ်အလုံးကိုစစ်ကောင်စီဘက်က73စီခွဲတန်းချမပေးတော့ဘူးဆိုတဲ့သတင်းတွေထွက်ပေါ်နေတာကြောင့်စိုးရိမ်ပြီးတော့ဝယ်ယူလာနေကြတာဖြစ်တယ်လို့ဒေသခံတဦးကပြောပြပါတယ်
လုံးဝလေးကြည့်နေရတာဝယ်တော့ဝယ်လို့ရတယ်ဒါပေမဲ့အဲ့လိုသာဖြတ်ရင်တော့လည်းပြတ်တော်မှာပေါ့အဲ့လိုမျိုးပေါ့ကိုယ်လူရရတော့ဘုံနေနဲ့ဟိုဝယ်ဒီဝယ်လို့တွေလောက်နေကြတာလေမိုင်းလေးမှကြလဲဒီမှာတော့မကြဘူးပြဟာတက်တယ်ပြတက်တယ်ဟာ
73စီခွဲတန်းချမပေးတော့ဘူးဆိုပြီးတော့ထွက်ပေါ်လာတဲ့သတင်းကြောင့်လဲစကိုင်းတိုင်းကလေးမြို့ပေါ်မှာဒီရပိုင်းနဲ့73စီဝယ်ယူစုဆောင်သူတွေများလာပါတယ်စီဆိုင်တချို့မှာစီပြက်လက်တလို့ဈေးလဲတက်လာတယ်လို့ကလေးဒေသခံတဦးကပြောပါတယ်
73စီလုံးလုံးဟုတ်ကဲ့လောကလူကြီးဝယ်ကြရင်လည်းဈေးပြတ်ပါပါဗျာလူကပြည့်အတိုင်းတရင်တစ်ခုထွက်လာရင်စိုးရင်ကြီးပြီးတော့လေစီဈေးကအခုဟောဗျာတကာလံကို4000ပြအရင်ဈေးကတော့ဒီဟောတော့ကျသွားမယ်1-8လောက်ထိကျသွားဘူးသေးရပေါ့နော်လွန်ခဲ့တဲ့တစ်ပတ်နှစ်ပတ်ကတော့ဟိုမိုးရာဒီကာလကတော့ဒီလောက်ပါပဲ4000လောက်ပါပဲမျိုးပေါ်ပဲလူရဲ့ဝယ်ကြတာပါနေကတော့ဒီလိုပါပဲကျွန်တော်တို့ဟုတ်သူပြီးတော့လှုပ်လှုပ်ခက်ခက်ကြီးကမဖြစ်ပါဘူးဒီတက်သေးလို့လည်းတက်သေးပါကျွန်တော်တို့တော့အဲ့ဒီဈေးကဆန်းတာမှမဟုတ်ဘူးတို့မျိုးပေါ်လူတွေပဲလှုပ်လှုပ်ခက်ပြီးဝယ်ကြတယ်ဒီမှာ
73စီတင်သွင်းတိုးလောင်ဖြန့်ဖြူးခြင်းလုပ်ငန်းကြီးကြပ်ရေးကော်မတီဘက်ကတော့စီဆိုင်နေမှာသတ်မှတ်ထားတဲ့ရည်ညွှန်းဈေးတွေအတိုင်းရောင်းချတာရှိမရှိစီအရေးသွေးမှန်ဒီကိစ္စတွေကိုအဓိကစစ်ဆေးပေးနေပြီးတော့လက်ရှိလူမှုကွန်ရက်ပေါ်မှာပြန့်နှံ့နေတဲ့မြို့နယ်အလိုက်စီခွဲတန်းလျှော့တယ်ဆိုတာကမဟုတ်ဘဲနဲ့စီဆိုင်နေအလိုက်73စီအသင်းတွေကပဲတွက်ချက်ပြီးတော့ဖြန့်ဖြူးပေးနေတာပါလို့ကော်မတီတာဝန်ခံတဦးက VOA ကိုပြောပါတယ်
အခုကတော့ခွဲတန်းဆိုတဲ့ဒီစာဆိုတော့အခုဒီနောက်ပိုင်းကျွန်တော်တို့ဒီ73စီတင်းတင်းတူတော့ပြင်းပြင်းလည်းမရှိဘူးကော်မတီရဲ့ဇမတ်သူကဒီဦးစာပါစီဝင်လာဆိုတာကျွန်တော်ခွဲပြီးတယ်အဲ့ဒီခွဲပြီးတာဒီမာလညာ73စီဇမတ်ကြီးနဲ့ပြန်တယ်ဒါတူနဲ့အဲ့ဒီမျိုးခွဲပြီးတာခွဲတယ်ဆိုတာဒီခွဲတန်းကဟိုညွန့်နေတဲ့ခွဲတွေအဲ့ဒီမျိုးကမဟုတ်ဘူးသူကခွဲတန်းခွဲတယ်ဆိုတာသူကြားလို့ဒီ73စီရောင်းတာလည်းမပါဘူးအဲ့ဒီရောင်းတာလည်းမပါဘူးလေကသူကဒီခွဲတဲ့ဟိုအရရှိတယ်ဒီတိုင်းစနေပေါ်မှာမူတည်ချက်ကွဲရတော့ normal view အဲ့လိုမျိုးကွဲလာရတယ်။ဒီဟာရဲ့ main policy ကတော့သူကအသိန်းကတော့အကြီးကျယ်ခံတယ်လို့ကြပေါ့နော်
။73စီကြီးကျယ်ရေးကော်မတီကတော့သူတို့ထုတ်ပြန်ထားတဲ့ရည်ညွှန်းဈေးကသာအတည်ဖြစ်ပြီးဈေးကွက်အရာဒီဈေးထက်ပိုပြီးရောင်းချခြင်းနဲ့ဆိုရင်စိုင်းနေအနေနဲ့အကြောင်းရင်းကိုပြန်ပြီးတော့တင်ပြပေးရမယ်လို့သူကပြောပါတယ်။ဒီလိုဖြစ်လာတဲ့ဆိုရင်တော့ကြီးကျက်ရေးကော်မတီဘက်ကစစ်ဆေးပြီးစီမံခန့်ခွဲရေးနီလန်းနဲ့အရေးယူတာမျိုးတွေလုပ်ပေးကြောင်း73စီကြီးကျက်ရေးကော်မတီရဲ့သတင်းနဲ့ပြန်ကြားရေးတာဝန်ခံက VOA ကိုပြောပါတယ်
။ဝင်းနှုံးမျိုးပါလေအလိုအများများလေဥပမာသူကလေကြောင်းနံပြမှာခွဲတဲ့ပြီးတော့ဦးစားတဲ့သတင်းတွေပြန်ပေါ်ပေါက်တယ်။အဲဒါဥပမာပေါ့အဲ့လိုမျိုးကြောင်းဒါမှမဟုတ်73စီရဲ့ပြတ်တော့မှာပါဖြစ်တယ်အဲ့လိုကောလာဟလသတင်းတွေပေါ်ပေါက်လို့ရှိရင်သူကအဲ့လိုမျိုးများသောအားဖြင့်တော့စုပြုံပြုံဝင်လေးရှိကြပါပေါ့ဘလို့ပဲဆိုရင်73စီကစံတော်ထဲမှာဆက်တော့ဒီလိုအဖြစ်တယ်
မြန်မာကျပ်ငွေတန်ဖိုးကြတာနိုင်ငံခြားငွေရှာပါတာကြောင့်ပြည်တွင်းမှာ73စီပြက်လက်တာဈေးအဆမတန်တက်လာတာတွေကဒီနှစ်ထဲမှာကိုပဲအနည်းဆုံး3-4ချိန်လောက်ဖြစ်ပွားခဲ့တာဖြစ်ပါတယ်ရှင်